အမေရိကန်အစိုးရရဲ့အထောက်ပံ့အကြောင်းပြောပြပေးပါမယ်။အမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်မှာရောက်ရှိလာကြတဲ့မြန်မာတိုင်းရင်းသားဒုက္ခသည်တွေအတွက်အမေရိကန်အစိုးရကဒေါ်လာ6သိန်းပထမဆုံးအကြိမ်ကူညီပံ့ပိုးပေးခဲ့ပါတယ်။တိုင်းရင်းသားဒုက္ခသည်တွေရဲ့ဘဝရည်တည်မှုအစပြုနိုင်ဖို့အဓိကကူညီပေးတာဖြစ်ပြီးမြန်မာနိုင်ငံတိုင်းရင်းသားလူမျိုးများပညာရေးဌာန BCCE ကတဆင့်အခြေခံလိုအပ်ချက်တွေကိုကူညီသွားမှာဖြစ်တယ်လို့လည်းဆိုပါတယ်။အပြည့်အစုံကိုတော့မနန္ဒချန်ကဆက်ပြောပြပါမယ်ရှင်။
American ဆိုရဌာနတစ်ခုဖြစ်တဲ့ကျန်းမာရေးနဲ့လူမှုဝန်ဆောင်မှုဌာန Health and Human Services ကနေပြီးတော့ American ပြည်ထောင်စု Indiana ပြည်နယ် Indiana Police မြို့မှာအခြေချနေထိုင်လာကြတဲ့မြန်မာနိုင်ငံသားတိုင်းသားဒုက္ခသည်တွေရဲ့ဘဝရည်တည်မှုအစပြိုးနိုင်မှုအတွက်ကိုပထမဦးဆုံးအကြိမ်ဖြစ် American ဒေါ်လာ6သိန်းကူညီပံ့ပိုးပေးခဲ့တာဖြစ်ပါတယ်။ဒီကူညီတွေကို Indiana Police မြို့မှာရှိတဲ့မြန်မာတိုင်းရင်းသားလူမျိုးများပညာရေးဌာန BCCE ကနေတဆင့်ကူညီသွားမှာဖြစ်ပြီးတော့အဓိကအပြင်ဒုက္ခသည်တွေအခြေခံလိုအပ်တဲ့ပညာရေးလိုခန္ဓာမျိုးတွေမှာဒီအကူအညီတွေကိုအသုံးပြုသွားမှာဖြစ်တယ်လို့ BCCE ရဲ့ညွှန်ကြားရေးမှူးနော်မေဦးကပြောပါတယ်
။ဒီရောက်လာတဲ့မြန်မာပြည်သားတွေသူတို့ဘဝစပြီးထူထောင်ဖို့လုပ်တဲ့အခါမှာလူသမျှပြင်ဆင်မှုတွေကျွန်တော်ပညာရေးအဖြစ်သင်တန်းတွေ workshop တွေအတန်းတွေဖွင့်ထားတာရှိတယ်။ဆိုတော့ဒီအတန်းတွေကနေတစင်တာအခမဲ့ပေါ့လေပညာရေးစီစဉ်ကျွန်တော်တို့လုပ်ထားတာရှိတယ်။ဒီနေ့တက်လို့ဆိုတဲ့အခါမှာခုနကចောင်းသားတွေအထူးသဖြင့်ចောင်းမှာရှိနေတယ်မူလတန်းအလေတန်းအထက်တန်းနဲ့ဒီ college ကိုသွားနိုင်ဖို့ကြိုးစားနေတဲ့လူငယ်တွေရဲ့ပညာရေးအတွက်ကိုကျွန်တော်တို့ကူညီတယ်အဲနောက်ပြင်ဆင်မှုတွေအကုန်လုံးပေါ့လေပညာရေးထောက်ပံ့ကြီးစောက်တာចောင်းဝင်ခွင့်စောက်တာအကုန်လုံးပေါ့နောက်တစ်ခုက workforce development ဒီအသက်မွေးဝမ်းကြောင်းခံရမှာကျွန်တော်တို့ဒီအလုပ်ရှာတာအလုပ်အတွက်ပြင်ဆင်တာတွေကိုကျွန်တော်တို့အစီအစဉ်တွေလုပ်ပေးတယ်ဟိုသူတို့တင်နန်းလို့ရဆိုရင်လည်းဘယ်မှာဘယ်လိုတင်နန်းမျိုးလဲကျွန်တော်တို့မပေးနိုင်တဲ့တင်နန်းမျိုးဆိုဘယ်မှာတင်နန်းတွေရှိတယ်လဲစသည်ဖြစ်ပေါ့လေအသိပညာပေးတာသင်ပေးတာတွေရှိတယ်နောက်တစ်ခုကကျွန်တော်တို့ရောက်လာတဲ့အခါမှာမိသားစုကိစ္စပြဿနာတွေအများမျိုးပဲရှိတယ်အခက်အခဲအများကြီးပဲရှိတယ်ဆိုတော့မိသားစုကိစ္စတွေကျွန်တော်တို့ကူညီတာရှိတယ်ပြီးရင်ကျန်းမာရေးကိစ္စနဲ့သူတို့နေရေးထိုင်ရေး OM ကိစ္စတွေကျွန်တော်တို့ကူညီတာရှိတယ်ဒီအလုပ်တွေကိုပဲကျွန်တော်တို့ဆက်ပြီးလုပ်သွားမှာဖြစ်တယ်ဒီအလုပ်တွေကိုလုပ်သွားဖို့အတွက်ကိုပဲဆွေးရစီအထောက်ပံ့ကိုကျွန်တော်တို့ရတာဖြစ်ပါတယ်
အခုလိုမျိုးအမေရိကန်အစိုးရကျန်းမာရေးနဲ့လူမှုဝန်ဆောင်မှုဌာနကနေပြီးတော့အင်ဒီယားနာပိုလစ်မြို့မှာရှိတဲ့မြန်မာတိုင်းရင်းသားဒုက္ခသည်တွေကိုကူညီဖို့ဖြစ်ပေါ်လာရတဲ့အကြောင်းရင်းနဲ့ပတ်သက်ပြီးတော့လည်းနော်မေဦးကအခုလိုရှင်းပြပါဗျ
။အဓိကကသူတို့ဒီထောက်ပံ့နေတဲ့အကူကိုသူတို့ပေးတာကတခြားနိုင်ငံကနေပို့တော့ပေါ့နော်ရောက်လာတဲ့အရင်တော့ဒုက္ခသည်တွေကိုပြန်ပြီးကိုထုခိုထားလုပ်ငန်းတွေမှာလှုပ်ဆောင်နိုင်မှုအတွက်သူတို့အထောက်ပံ့နေပေးတာဖြစ်တယ်။ကျွန်တော်တို့ဒီမြန်မာလူမှုတိုင်းဝန်းကလည်းဒီမှာတော်တော်လေးရှိတယ်လူတစ်တွေလည်းအများကြီးရှိတယ်ရောက်ပြီးတာနည်းနည်းကြပါသေးတယ်လေရှိရဲ့ဆိုတော့ဒီကိုတူကိုတွဲလုပ်ငန်းတွေမှာကျွန်တော်ဌာနလောက်တာဆိုတော့ဒီဌာနလုပ်ငန်းတွေမှာပို့ပြီးအထောက်အကူဖြစ်နိုင်မှုတွေကျွန်တော်လျှောက်တော့ရတာဖြစ်တယ
်မြန်မာနိုင်ငံတိုင်းရင်းသားလူမျိုးများပညာရေးဌာန BCCE ရဲ့ညွှန်ကြားရေးမှူးနော်မေဦးဖြစ်ပါတယ်ဒီ BCCE မြန်မာနိုင်ငံတိုင်းရင်းသားလူမျိုးများပညာရေးဌာနကိုလွန်ခဲ့တဲ့3နှစ်လောက်ကတည်းကအိန္ဒိယနာပိုလစ်မြို့မှာဖွင့်လှစ်ခဲ့တာဖြစ်ပြီးတော့မြန်မာနိုင်ငံကတိုင်းရင်းသားဒုက္ခသည်တွေကိုအခုလိုပဲကူညီပံ့ပိုးပေးနေကြတာဖြစ်ပါတယ်။အဲ့ဒီအင်ဒီယားနာပိုလစ်မြို့လေးမှာမြန်မာဒုက္ခသည်ဦးရေ1000ကျော်နေထိုင်ပြီးအများစုကချင်းတိုင်းရင်းသားတွေဖြစ်ကြပါတယ်။မြန်မာနိုင်ငံမှာပြည်ရင်းစစ်စတင်ကလေးကအိမ်နီးချင်းနိုင်ငံတွေမှာခိုလုံနေကြတဲ့မြန်မာတိုင်းရင်းသားဒုက္ခသည်တန်းနဲ့ချီရှိပြီးတော့သူတို့တွေကတချို့ကို UNHCR ကနေတဆင့်တတိယနိုင်ငံတွေမှာခိုလုံခွင့်ရအောင်လို့ပို့ဆောင်ပေးနေတာဖြစ်ပါတယ်။ဒါကြောင့်အမေရိကန်ပြည်ထောင်စုကိုရောက်လာတဲ့မြန်မာဒုက္ခသည်ဦးရေဟာအခုဆိုရင်တသိန်းပြည့်တော့မှလည်းဖြစ်ပါတယ်။အခုလိုမြန်မာနိုင်ငံသားဒုက္ခသည်တွေအပါအဝင်ကမ္ဘာတဝန်းကဒုက္ခသည်တွေကိုအမေရိကန်ပြည်ထောင်စုအနေနဲ့1985ခုနှစ်ကစတင်ပြီးတော့လက်ခံလာခဲ့တာဖြစ်ပြီးအခုဆိုရင်3သန်းကျော်သွားပြီဖြစ်ပါတယ်ရှင်။